မဲခေါင်မြင့်ကျော်အောက်ပိုင်းမှာအောက်ပိုင်းမှာရှိနေတဲ့အိန္ဒိယနိုင်ငံကကာလာရှိကြမုခေါင်ရှာမှုနဲ့ကြုံနေရတာကိုကူညီတဲ့အနေနဲ့တရုတ်နိုင်ငံကသူ့ဆယ်တွေထဲကနေမဲခေါင်မြင့်ထဲကိုရေတွေလွတ်ပစ်မယ်လို့ကြာတာပတိနေမှာပြောကြလိုက်ပြီးအနာဂတ်မှာလည်းဇလဗေဒါနဲ့ဆိုင်တဲ့ဤပညာတွေကိုအကူအညီပေးသွားမယ်လို့ဆိုပါတယ်မဲခေါင်မြင့်ညာမှာရေအားလျက်စစ်ဆဲတိဆောက်ခြင်းအပြင်မြေအောက်ပိုင်းမှာရှိနေတဲ့နိုင်ငံ၅နိုင်ငံရဲ့စီးပွားရေးကိုရေရှည်ထိခိုက်မဲ့အပြင်တရုတ်နိုင်ငံပေါ်မီကူအားထားရမှုတွေကြီးထွားလာနေတဲ့ဆိုတဲ့စီးပွားရေးစစ်တမ်းအသစ်ထွက်လာပြီးမှထိအဆိုးရွားကအဲ့ဒီလိုကြီးညာချက်ထုတ်ပြန်လိုက်တာပါပြီးခဲ့တဲ့နှစ်အတွင်းမုခေါင်ရှာမှုဖြစ်ခဲ့တာကြောင့်မြန်မာ၊လာအို၊ထိုင်း၊ကမ္ဘောဒီးယားနဲ့ဗီယက်နမ်နိုင်ငံတွေကစိုက်ပျိုးရေးလုပ်ငန်းတွေကိုအကြီးအကျယ်ထိခိုက်နှံ့နာစေခဲ့ပါတယ်။အဲဒီလိုမိုးခေါင်ရေရှားဖြစ်ရတာနဲ့ဒေသတွင်းဥရယာတိပြောင်းလဲမှုတွေဖြစ်ပေါ်ခဲ့တာဟာတရုတ်တို့ကမဲခေါင်မြစ်အထက်ပိုင်းကလန်ကန်းမြစ်ပေါ်မှာရေအားလျက်စစ်ဆဲစစ်တခုတိဆောက်ခဲ့တာကြောင့်လို့ပြစ်တင်ပြောဆိုနေကြပါတယ်။တရုတ်နိုင်ငံတော်ကောင်စီဝင်လည်းဖြစ်နိုင်ငံခြားရေးဝန်ကြီးလည်းဖြစ်တဲ့ဝန်ကြီးကတော့အခုလိုမိုးခေါင်ရေရှားဖြစ်ရတာဟာမိုးမရွာတဲ့အတွက်ကြောင့်ဖြစ်ပြီးတရုတ်နိုင်ငံမှာလည်းအလားတူအဖြစ်မျိုးနဲ့ရင်ဆိုင်နေရကြောင်းပြောပါတယ်။လာအိုနိုင်ငံကလည်းမဲခေါင်မြစ်ပေါ်မှာဆဲတွေတိဆောက်နေတာမှာလွန်ခဲ့တဲ့၄လအတွင်းမဲခေါင်မြစ်အောက်ပိုင်းမှာဆဲအသစ်နှစ်ခုကိုဖွင့်လှစ်ခဲ့ပြီးမကြာခင်မှာလည်းလွန်ဖရာဘန်မြို့အနီးမှာနောက်ထပ်ဆဲအသစ်တစ်ခုထပ်မံတိဆောက်ဖို့ရှိနေပါတယ်